အိန္ဒိယနိုင်ငံမဟုတ်အစိုးရကိုတော်လှန်နေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းင်းတရားရုံးကနေမတရားအသိအဥ်တွေပုံမှဆက်ခွန်မြင်းဆောင်တင့်နဲ့တရားဆွဲဆိုပြီးတော့ထောင်ဒဏ်နဲ့စီချမှတ်လိုက်ပါတယ်။ထောင်ဒဏ်ချမှတ်ခံရသူတွေဟာတပည့်လူမျိုးလက်နက်ကိုင်တွေဖြစ်ပြီးဒီနေ့အစောပိုင်းကနာဂထာမချုပ်ကိုတပ်မတော်ကရှင်းလင်းစဉ်ဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဂိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်ကိုတက်မော်ကဒီနှစ်ဇန်နဝါရီလကုန်ပိုင်းကစတင်ပြီးနေမြင့်ချင်းလင်းရမှာဖမ်းဆီးထိန်းသိမ်းခံရတဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့ဝင်တွေကိုဒီကနေ့မနက်ပိုင်းကခန်းတီးမြို့နယ်တရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။အိန္ဒိယတပုံ24ရောက်ပေါ်အပြစ်ဒဏ်စီရင်တဲ့အခြေအနေကိုတရားရုံးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ခန်းတီးဒေသခံတယောက်ကအခုလိုပြောပါတယ်။
ကိုရနေရယုံကြည်ပါမို့သူတို့အဲ့တော့ဆက်ချက်တင်တယ်အဲ့နဲ့ကျွန်တော်တွားတယ်ဆက်ချက်တင်တော့ခါရတီတရားရုံးကနေမှသူတို့ချိုးရတော့ပမာသံတန်ပမာသံတက်လို့ပုံအောင်လည်းရှိတယ်သူတို့ကတရားသူကြီးဆက်ချက်တင်တယ်ဆက်ခွန်တင်တယ်အပြစ်ရှိလာပေါ့ရှိတယ်အကုန်တော့အကုန်တော့အပြစ်ရှိတယ်ဆိုရင်တော့ဝန်ခံတယ်အဝင်ခံပြီးတော့သူတို့နောက်ဒီအခုလာအခု25နှစ်ယုံကြည်အောင်မိတ်ချမယ်ဆိုရင်တော့သူတို့ယုံထုတ်ခဲ့တယ်ပေါ့ဒီအခုမနက်10နာရီတရားရုံးမှာဒီတရားသူကြီးကဆက်ခွန်တင်ပုံမှန်နဲ့ထောင်ဒဏ်နဲ့နှစ်စီချမှတ်လိုက်တယ်24ရောက်ပြအားလုံးပေါ့
အိန္ဒိယတပုံတွေကိုတရားစီရင်တာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းနိုင်ဖို့ဒီမှုကိုစီရင်တဲ့ခန်းတီးမျိုးကတရားသူကြီးကိုဆက်တွေ့မေးမြန်းခဲ့ပေမဲ့တယ်လီဖုန်းနဲ့ဖြေဆိုခွင့်မရှိကြောင်းသာပြန်ကြားခဲ့ပါတယ်။စကိုင်းတိုင်းခြေဆက်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါကပြောရေးဆိုခွင့်ရှိသူဘုံမူကြီးတန်းနိုင်ကိုဆက်တွေ့မေးမြန်းရမှာတော့အိန္ဒိယတပုံအဖွဲ့ဝင်တွေကအမှုစစ်ဆေးစီရင်ဖို့ကြံနေတဲ့သူမရှိတော့ကြောင်းဖြေကြားပါတယ်
။ကျွန်တော်တို့စပြီးပြင်းထုတ်ပြန်ထားကနေအဖွဲ့တွေပါပဲ။24ရောက်ပါခါကဲပေးပါဦးဟုတ်ကဲ့ပါခင်ဗျာ။မကြမ်းတော့ပါခင်ဗျာအကုန်ပါပဲဟုတ်ကဲ့ပါခင်ဗျာ
။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကျွာအနီးကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့ဝင်အခြေပြုနေရဆိုတဲ့သတင်းအရအစိုးရတပ်မတော်ကနေမြေရှင်းလင်းတာတွေကိုဒီနှစ်ဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းNSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့ဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းနီးချင်းနိုင်ငံကိုစန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်သူတို့ဒေသကိုနေပြည်တော်ရှင်းလင်းရေးဆောင်ရွက်ခဲ့တာဖြစ်ကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်းကတော့ NSCNK ကခေါင်းဆောင်5ဦးကိုတပ်မတော်ကခန့်တီးမြို့မှာဖမ်းဆီးခဲ့ပြီးသူတို့ကိုလည်းစက်ခွန်တင်တဲ့အမှုဖွင့်စစ်ဆေးနေပါတယ်လာမယ့်20ရင်းနေမှာတော့6ကြိမ်ရောက်ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်